ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရံမြို့နယ်မှာကျွန်းလာတရက်ကထိုင်းနိုင်ငံသားရဲစဲဝန်ထမ်းတို့ကိုတတ်ပြီးတော့မြေမြုပ်အလောင်းဖျောက်ခံထားတဲ့အမှုနဲ့ပတ်သက်လို့တရားမဝင်နေဆက်ဖျက်ချော်ဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းအလုပ်သမား190ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေတယ်လို့ရွှေ့ပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီသတင်းကိုတော့ထိုင်းကနေမှအေးမာကတင်ပြပို့ထားပါတယ
်။ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရံမြို့နယ်တွေကဗတ်ကလူးနဲ့ထုံးလုံးနယ်စပ်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းဖြတ်ဖြတ်ခံရတဲ့ဖြစ်စဉ်ကြောင့်ထိုင်းအလာပိုင်းတွေကတန်လျာရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးရမှာတောအုပ်ထဲမှာမလေးစားနိုင်ငံကိုခိုးဝင်ဖို့စောင့်နေကြတဲ့မြန်မာနိုင်ငံသားတရားကျော်ကိုဖမ်းမိခဲ့တာပါအခုဆိုရင်လူတက်မှုဖြစ်စဉ်ကြောင့်အနီးတစ်ဝိုက်တောအုပ်တွေထဲမှာဖမ်းမိတဲ့မြန်မာလူသမား190ကျော်လောက်ကိုဖမ်းဆီးစစ်ဆေးရည်လုပ်နေတယ်လို့လည်းဆုံခလာပြည်နယ်ဟတ်ရံမြို့ကရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ်
ဒီတက်တန်ကြီးတဲ့ဆိုင်လူတို့တရားရဲ့အလောင်းကိုတွေ့ရှိတာ။ဟောလိုက်မဝေးဖို့ဟိုဒီတို့တခြားလုံးမယ်။တို့တခြားလုံးကနေပြီးတော့ကျွန်တော်တို့တော့အောက်ထည်တော်တော်များတဲ့အခါကျွန်တော်တို့ဒီမလေးရှားကိုသွားကြတဲ့ဒီမှာရွှေပြောင်းတော်တော်များများကအဲ့တို့ပါပဲထားကြတဲ့လူတွေကအဖန်စီလေးရှိတဲ့တန်တဲ့လူတွေကအဲ့မှာပဲထားကြတယ်ဆိုတော့ဒီဆိုင်တွေတချို့ကအဲ့မှာသွားပြီးတော့အမေတန်လူရက်တာပေါ့ဗျာ။ပက်ဆက်ပါရဲ့ပက်ဆက်လူတွေဖုံးပါရဲ့ဖုံးပါလူတွေကျွန်တော်တို့ရွှေမြေကနာပါလို့ရှိရင်အပေါ်လုံးကိုလူကြီးတဲ့အပြင်ကိုဆိုလို့ရှိရင်အဲ့လိုလူရတဲ့အပြင်မပါဘူးမတည်မှုတွေဖြစ်လာတဲ့နောက်ပိုင်းမှာဒီလူပတ်မှုတွေဖြစ်ကြတာလို့အဲ့လိုသတင်းတွေရရှိထားတယ်ပါဟုတ်ကဲ့။ဒါပေမဲ့မိသူမျိုးကတတ်တယ်ဆိုတာကတော့အတိအကျတော့မသိရဘူးပေါ့နော်။ဒါပေမဲ့အဲ့ဒါကြောင့်မင်းကဖမ်းတာအကုန်လုံးတရင်တက်မှာကိုနေပြီးတော့တရားနဲ့ခဏချင်းနဲ့ခဏရောက်အေးတိုးထိပါမိလာပေါ့ဗျာ။အဲ့လိုအနေထားတယ်။အခုကလူပတ်မှုနဲ့တရားမှုအံတရားရှိတဲ့ကျွန်တော်တို့ဒီအဲ့မှာတရားခံလေးရောအကုန်လုံးကိုဒီတရားမှုကအလုပ်သမားတွေရောသူတို့ကရှုံပြီးတော့လိုက်ရှာပြီးတော့ဖမ်းတာပေါ့မှာ။
အနာပိုင်းကဟရယ်မြို့နယ်တွေကဘန်ဘလူးဘန်းရိုင်ထုံးလုံးစားတဲ့ဒေသတွေကတောအုပ်တစ်လျှောက်မှာမြန်မာရွှေပြောင်းလူသမားတွေကိုလိုက်လံဖမ်းဆီးခဲ့ပါတယ်။မြန်မာလူသမားတွေနေထိုင်နေတဲ့တောအုပ်တွေအနီးမှာတည်ဆုံးသူထိုင်းနိုင်ငံသားစီးသွားတဲ့စိုက်ကယ်နဲ့မြေမြုပ်ထားတဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်လို့အဲ့ဒီနေရာမှာပိုက်စိတ်တဲ့ရှာဖွေဖမ်းဆီးမှုတွေလုပ်နေတယ်လို့လည်းဥပဒေကပြောပါတယ်
။ဒီလိုပဲဟိုရွှေပြောင်းအလုပ်သမားတွေတိုးတက်မှရှိတာကိုသွားရှာရင်းနဲ့နေပြီးတော့အဲနဲ့အင်းမချက်တဲ့ရက်ကပဲနေပြီးတော့ဒီတည်တဲ့လူကအလုံးပြောက်နေရလေတည်တဲ့လူကပြောက်နေတော့အဲ့မှာနေပြီးတော့သွားဖမ်းရတဲ့ပဲအဲ့မှာပထမဒီရေစမ်းနာမှာဆိုင်ကိုစတ်တွေ့ရပေါ့ဒီတည်တဲ့လူရဲ့ဆိုင်ကိုတွေ့တာဒီတဲ့ခါပါအေးအနီလာမနာတဝိုင်းမှာလိုက်ရှာတော့အဲ့တိုးထဲမှာပဲနေပြီးတော့အဲ့မှာအလုံးကိုပြောက်ထားတာတွေ့ခဲ့တာပေါ့
ကျိုးတုတ်ပြီးပဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြုပ်နှံထားတာကိုဂေါခွေးတစ်ခုရဲ့ဘေးမှာတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပေါင်းနေကြတဲ့မြန်မာရွှေပြောင်းလူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံရတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းဖမ်းရမှာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီနောက်မှာတော့ဟိုက်ရန်မြို့နယ်ဘန်ဘလူးကျေးရွာတွေကအိမ်ဒီမှာလူပုံကူးသူတွေကကားနဲ့လာပေါ်မှာကိုစောင့်နေကြတဲ့မြန်မာလူသမားတရားကျော်ကိုလည်းအဆုလိုက်အပြုံလိုက်ဖမ်းမိခဲ့တာဖြစ်ပါတယ်။အခုအခါမှာတော့ဖမ်းဆီးခံရတဲ့မြန်မာတွေကိုစစ်ဆေးမင်းမျက်နှာတွေလုပ်နေတယ်လို့လည်းရွှေကြောင်းလူသမားအခွင့်အရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင်။